တော်ရရှိမြတ်ခင်ဗျာဝါရှင်တန်ဒီစီမြို့တော်ရှိဂျော့ချ်ဝါရှင်တန်တက္ကသိုလ်အဲလီယော့နိုင်ငံတကာရေးရာကျောင်းမှာမြန်မာနိုင်ငံသစ်ဆိုတဲ့ခေါင်းစဉ်နဲ့မနေ့နေ့လယ်ပိုင်းကကျင်းပတဲ့အခမ်းအနားမှာအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသားအမတ်ကြီးဦးအောင်လင်းကရခိုင်ပြည်နယ်မောင်တော်ဒေသကိုနိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေလွတ်လပ်စွာတွာလာခွင့်ပြုမှာဖြစ်ကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
In recent days there was a humanitarian access was allowed please give us time to address this issue I know that media is also very much interested to go along with it with them time will come when the media will be
လက်တလောမှာလူသားချင်းစာနာမှုအကူအညီတွေကိုခွင့်ပြုနေပါပြီသတင်းမီဒီယာတွေအဲ့ဒီဒေတာတွားကျင်နေဆိုတာလည်းသိပါတယ်မကြခင်အချိန်ကျရောက်လာမှာပါတက်ဆိုင်ရာတွေအတွက်အခြေအနေတွေကထိလွယ်ရှလွယ်ဖြစ်နေပြီးနည်းနည်းလွန်းတဲ့အတွက်မိမိတို့ကိုအချိန်ပေးပါလို့ပြောကြခဲ့တာပါဒါအပြင်တာမကြီးကရခိုင်ပြည်နယ်ကအခြေအနေကိုကဘာကအထူးစိတ်ဝင်စားစောင့်ကြည့်နေကြတာကိုမိမိတို့နားလည်သိရှိကြောင်းလည်းပြောပါတယ
် For this reason we have invited the former secretary general of the United Nations Dr. Kofi Annan to lead an advisory commission and there's a 9 member advisory commission
ဒါကြောင့်မိမိတို့အစိုးရကကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ကိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်ဆောင်ရွက်ပေးဖို့ကမ်းလှမ်းခဲ့တာဖြစ်ကြောင်းတာမတ်ကြီးကပြောပါတယ်အဒါအပြင်မနေ့ကအခမ်းအနားမှာတာမတ်ကြီးဦးအောင်လင်းကမလေးရှားဝန်ကြီးချုပ်နာချစ်ရာဇတ်ကိုအမည်ထုတ်ဖော်ပြောကြားခဲ့ခြင်းမရှိပေမဲ့လက်ရှိရခိုင်ပြည်အခြေအနေနဲ့ပတ်သက်ပြီးမွတ်စလင်နိုင်ငံတစ်ခုရဲ့ဝန်ကြီးချုပ်ဖြစ်သူကမြန်မာပြည်ဆိုင်ရာပြောဆိုပုံတွေကိုမြန်မာပြည်တွင်းမှာရှိတဲ့မွတ်စလင်အတိုင်းအဝိုင်းကတော့လက်ခံခြင်းမရှိကြောင်းမြန်မာပြည်ရဲ့အခြေအနေကိုနိုင်ငံတကာအနေနဲ့အမှန်တိုင်းနားလည်အောင်စူးစမ်းကြစီလို့ကြောင်းပြောပါတယ်ခင်ဗျာအခမ်းအနားတက်ရောက်ခဲ့သူတဦးကမြန်မာနဲ့အမေရိကန်တပ်မတော်နှစ်ခုအကြားဆက်ဆံရေးတိုးမြင့်ဖို့နဲ့ပတ်သက်ပြီးမေးမြန်းရမှာတော့
We are very eager to engage defense relationship with the United States government in the past we had United States have provided military hardware to our country in the past to fight against the communist insurgents but this is a thing of the past
American ပြည်ထောင်စုနဲ့စစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုမိမိတို့မြန်မာအစိုးရကအထူးလိုလားပါကြောင်းတချိန်ကကွန်မြူနစ်တွေကိုတိုက်ဖျက်ရမှာ American ကလက်နက်အကူအညီပေးခဲ့ဘူးကြောင်းဒါပေမဲ့လက်ရှိမှာမြန်မာနိုင်ငံကို American ပြည်ထောင်စုကလက်နက်ရောင်းချမှုပိတ်ပင်ထားဆဲဖြစ်ကြောင်းပြောပါတယ်အဲ့ဒီအခမ်းအနားမှာတာမကြီးဦးအောင်လင်းက2012ခုနှစ်မှာတမရဟောင်းဦးသိန်းစိန်အစိုးရကပါတီစုံဒီမိုကရေစီလမ်းကြောင်းလျှောက်လှမ်းမယ်ဆိုတဲ့ကတိနဲ့အညီပါတီစုံရွေးကောက်ပွဲတွေကတဆင့်ဒေါ်အောင်ဆန်းစုကြည်လွှတ်တော်ကိုယ်စားလှယ်ဖြစ်လာပုံ2015ရွေးကောက်ပွဲမှာ NLD ကပြည်လုံးကျော်အနိုင်ရလာပုံလက်ရှိဖွဲ့စည်းပုံအရဒေါ်အောင်ဆန်းစုကြည်တမရဖြစ်ခွင့်မရှိတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တိုင်းပြည်ကိုဦးဆောင်နေပုံစသဖြင့်မြန်မာပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးဖြစ်စဉ်တိုးတက်နေပုံတွေကိုအကျဉ်းချုပ်ရှင်းလင်းပြောကြားခဲ့ပါတယ်။အမျိုးသားဒီမိုဆီအဖွဲ့ချုပ်ဦးဆောင်တဲ့မြန်မာအစိုးရရဲ့ဦးစားပေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တော့တာမကြီးဟာ
The priority of National League for Democracy's government are national reconciliation, peace process and toward a federal union and improving the living standard of the people.
အမျိုးသားပြန်လည်သင်မြတ်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ကတဆင့် Federal ပြည်ထောင်စုတည်ဆောက်ရေးနဲ့မြန်မာပြည်သူတရားလုံးရဲ့လူနေမှုအဆင့်တန်းမြန်မာရေးပါပဲလို့ပြောဆိုခဲ့ပါတယ်ခင်ဗျာတစ်ဆက်တည်းမှာပဲမြန်မာပြည်ဟာအမေရိကန်နဲ့ဆက်ဆံရေးကိုအထူးတိုးတက်ကောင်းမွန်လို့ကြောင်းပိတ်ဆို့မှုကိုပယ်ဖျက်လိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေလာရောက်မြှုပ်နှံကြပြီးနှစ်နိုင်ငံကုန်သွယ်မှုတိုးတက်လာမယ်လို့ယုံကြည်ကြောင်းပြောပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်လို့တော့မြန်မာပြည်သူလူထုကဒီကိစ္စကိုဘယ်လောက်အလေးနဲ့ထားပြီးသူတို့ရင်ထဲမှာဘယ်လိုဆန္ဒတွေရှိသလဲဆိုတာတရုတ်ပြည်ကကောင်းကောင်းနားလည်တယ်လို့မိမိယူဆပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးမှာမြစ်ဆုံစီမံကိန်းကအစိပ်ပိုင်းတစ်ခုမျှဖြစ်ပြီးတခြားအရေးကြီးတဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးရှိပါတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကပြောကြားခဲ့ပါတယ်မနေ့ကအခမ်းအနားကိုဂျော့ချ်ဝါရှင်တန်တက္ကသိုလ်အဲလီယော့နိုင်ငံတကာရေးအကြောင်းကကျောင်းအောင်ကြီးရူဘင်ဘရစ်ချ်တီဌာနမှူးလင်ဒါယာအမေရိကန်အာဆီယံစီးပွားရေးကောင်စီနဲ့တခြားအဖွဲ့အစည်းတွေပါဝင်မြန်မာနဲ့အမေရိကန်ဆက်ဆံရေးစိတ်ဝင်စားသူ85ဦးကတက်ရောက်ခဲ့ပါတယ်ခင်ဗျာ